အနောက်မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာငင်းကြင်းနဲ့အမျိုးသားရင်ကြားစီရေးကျူးပန်းမှုအနေနဲ့21ရာစုပင်လုံငင်းကြင်းဆွေးနွေးပွဲကျင်းပခဲ့တာအခုဆိုရင်3ကြိမ်ရှိခဲ့ပြီဖြစ်ပါတယ်။ဒီပင်လုံညီလာခံတွေရဲ့ဆွေးနွေးချက်တွေနဲ့သဘောတူညီချက်တွေကနေပြီးတော့မြန်မာနိုင်ငံရဲ့ငင်းကြင်းအလားအလာနဲ့ပတ်သက်လို့ UPDJC ပြည်သူ့ငင်းကြင်းရေးဆွေးနွေးမှုပူးတွဲကော်မတီဒုဥက္ကဋ္ဌဒေါက်တာ Slide Lian Mon Sakhon အစိုးရအဖွဲ့ကိုယ်စားလှယ်ဦးလာမောင်ရှင်နဲ့ငင်းကြိမ်လုပ်ငန်းရှင်မှာမိချီယာအထောက်အကူဖြစ်အားဖြင့်ကူညီနေတဲ့ဒေါက်တင်တင်အောင်တို့ကိုတရားချင်းကြီးလာခံပြီးမှဖိတ်ခေါ်ပြီးတော့ VN မှာ Editor Talking Show နဲ့အတူသုံးသပ်ဆွေးနွေးထားကြပါလိမ့်ပထမပိုင်းဖြည့်ဆွေးနွေးမှုမှာတော့နောက်ဆင်ကျင်းပမယ့်သရုပ်ထအချိန်ကြီးလာခံအတွက်မျှော်လင့်ချက်နဲ့ပတ်သက်လို့ဦးလာမောင်ရှင်ကခုလိုစာပြောဆွေးနွေးထားပါလိမ့
်ဒီနောက်လာမယ့်ဒီ6လလောက်အတွင်းမှာမိသားစုလုပ်နိုင်ဖို့စိုးရဘက်ကတော့ဒီမိသားစုပြည်ထောင်တဲ့ကျူတင်ပြဆင်းမှုရဲ့အကုန်လုံးကျွန်တော်ဆက်လုပ်တော့မှာ။တော့ဒီမိသားစုတဲမှာမလုပ်ခင်မှာလည်းဒီတစ်နှစ်လောက်ဒီမိသားစုကလုပ်နိုင်ဖို့အတွက်အားရရတယ်ရှိပါတယ်။အဲ့တော့ဒီမှာတော့ခုနပြောတဲ့ကျွန်တော်အတွေ့အကြုံရပြောရင်တော့ဒီလိုငင်းငင်းပေါ်တဲ့နေရာမှာအဓိကစိန်ခေါ်မှုကတော့ယုံကြည်ချက်ပါပဲ။အဲ့ဒီယုံကြည်ချက်ဒီတရားမပြောကြတဲ့မှာရှိရင်တော့ဒီ process ကပိုပြီးတော့ကျွန်တော်မြန်လာနိုင်တယ်လို့ရှိတယ်။ဒါနဲ့ကျွန်တော်အနေနဲ့တော့ဒီ process မှာပါဝင်ရရတဲ့ကျွန်တော်ရှိပြလိုက်တယ်ပေါ့နော်အဲ့တော့ဒီနိုင်ငံကြီးရည်ရည်တော်ဝဲဒီနိုင်ငံကြီးရတယ်ဆိုအတက်ကြတော့ရှိတယ်ခင်ဗျာအတက်ကြရှိတယ်ပြီးခဲ့တဲ့ကျွန်တော်တို့ဒီမြို့သားဖွဲ့နိုင်ငံရေးဆွေးနွေးရေးပွဲတွေမှာတက်ဆုံးမှုတချို့ရှိခဲ့တဲ့အတွက်ကျွန်တော်တို့နည်းနည်းနှိမ့်ခဲ့တာလို့ရှိတယ်ဒါပေမဲ့အခုကျွန်တော်တို့ဒီပြန်စတဲ့ဒီ GDG စီမံလုပ်ငန်းကော်မတီထဲမှာတော့အားလုံးကဒီနိုင်ငံကြီးအတွက်ကိုအထူးကြည့်ပြီးတော့ view ဆက်ပြီးတော့ပို့ဆောင်လာတာတခုတည်းပါနေတယ်မနေ့ကဆိုရင်ကျွန်တော်တို့ UPDJC အစီအစဉ်ည7နာရီလောက်မှာပြီးပါတယ်ဒီမှာလည်းဒီမှာရှိတဲ့ဆွေးနွေးပွဲတွေအားလုံးကြားထဲမှာဒါကိုအလေးကျူးနဲ့အရင်ထားတယ်ဒီပုံမှန်ငင်းငယ်ကြီးဒီဖြစ်စဉ်ရှိလို့ရှိရမယ် process ကဆက်သွားဖို့လိုတယ်ဆိုတော့စိတ်ကိုတော့အားလုံးမှာတွေ့ရတဲ့အတွက်တော့ပို့တော့ကျွန်တော်တို့ဝမ်းသာအားရမိတယ်အဲ့ဒီကဒီကြားထဲမှာလည်းတိုင်းနာဒီဒီကိုကောင်းကောင်းတွေရလဲသူတို့ရဲ့ဒီမူဝါဒပေါင်းထဲမှာနှိမ့်နေပြီးသူဟိုနှိရတာအားလုံးကိုမနေရနှိမ့်နေပြေးလိုက်တာသိရတဲ့အတွက်တော့ကျွန်တော်အမြင်နဲ့ပြောရင်တော့ဒီအခုလာတဲ့အချိန်မှာဒုတက်မှုကြတော့အများကြီးတစ်ဆင့်တစ်ဆင့်တော့ရှိနေတယ်ဇလာအပြင်တော့နေအောင်နေပဲဒါပေမဲ့နောက်တစ်ဆင့်သွားဖို့အတွက်တော့ကျွန်တော်အမြင်နဲ့တော့ပိုတော့ဟိုယုံကြည်မှုတွေတော့ပိုရှိတာပေါ့
ဟုတ်ကဲ့ပါဟိုအခုဒီဟုတ်ဒီစတဲ့ရာဇူးကိလုံမတိုင်ခင်မှာဒီကဏ္ဍကြီး၅ခုပေါ့နော်နိုင်ငံရေးစီးပွားရေးလူမှုရေးလုံလုံရေးတော့မပါဘူးပေါ့နော်ဒီရာနဲ့တဘာဝပတ်ဝန်းကျင်၅ခုဆင်းနေတဲ့အချိန်မှာဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဆင်းနေတဲ့အခါမှာဒီကြားမဒန်းသူရေးနဲ့ပတ်သက်ပြီးတော့သဘောတူညီမှုရခဲ့တာသိရပါတယ်အဲ့တော့ဒီကြားမဒန်းသူရေးနဲ့ပတ်သက်ပြီးတော့ဒီသဘောတူညီခဲ့တဲ့အချက်နဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားရှင်တော်တင်နေအောင
်ဟုတ်ကဲ့အာကျွန်တော်ကိုယ်တိုင်လည်းဒီနိုင်ငံရေးထိုင်ခံတော့မှာပေါ့နော်တွားပြီးတော့မှဒီကျန်သာပြပတဲ့ပြီးတော့ကျမဆိုင်ရာညီညာဖို့တန်းလို့ညီညာမှုနဲ့ပတ်သက်ပြီးတော့သွားပြီးတော့ရှင်းပြခွင့်လည်းရခဲ့ပါတယ်ပေါ့နော်လုပ်ငန်းကော်မတီမှာအဲ့တော့နောက်ပိုင်းတော့ဆွေးနွေးမှုချေရာကျသွားတဲ့အချက်က၄ချက်ရှိပါတယ်အဲ့ဒီ၄ချက်မှာအဲ့ဒီကျမဆိုင်ရာတန်းလို့ညီညာမှုရဲ့အောက်မှာပေါ့နော်ကျွန်တော်တို့တစ်ချက်ကတော့ဟိုပြောမယ်ဆိုလို့ရှိရင်တော့ဒီခွဲခြားဆက်ဆံမှုမရှိစေရင်းနဲ့တန်းလို့ညီညာမှုရှိစေရေးအတွက်မူဝါဒချမှတ်ရမယ်ဆိုတဲ့အချက်ဖြစ်ပါတယ်ပေါ့နော်ဆိုတော့ဒီအချက်ကလည်းဒါတကယ် basic အခြေခံကြတဲ့အချက်ဖြစ်တယ်။အဲ့တော့အဓိကကလုံးဝဟိုဥစားကြားမှလေး꿰ပြမှုပုံမှာမူတည်ပြီးတော့မှအခြေခံပြီးတော့မှခွဲခြားဆက်ဆံမှုလုံးဝမရှိရဘူး။ဒန်းလူကြီးများမှုရှိစေရေးအတွက်မူဝါဒချမှတ်ရမယ်ဆိုတာဒါတကယ်ကိုပြည်တော်စုအစ်စ်နဲ့တမန်ကလုံးလွှမ်းခြုံတဲ့မူဝါဒကိုဖြစ်သွားတဲ့အကြောင်းမလို့ဒါကျွန်တော်တို့ဒီတိုင်းပြည်မှာပေါ့နော်ရှိနေတဲ့ဒါဒီဒေသအသီးသီးမှာရှိနေတယ်လူမျိုးစုတိုင်းရင်းသားပေါင်းစုံပေါ့ဒီကိုယ်ကြီးစင့်သုံးနေကြတဲ့အဲဒီနေ့ထုံးစံလေးအချို့တွေဆိုလို့ရှိရင်အမျိုးသမီးတွေခွဲခြားဆက်ဆံထားတာတွေရှိတယ်ပေါ့နော်ဆိုတော့အမျိုးသားနဲ့မျိုးသမီးမတူဘူးဆိုတဲ့ဟာမျိုးပေါ့ဒါမျိုးတွေကအဲ့ဒါဆွမ်းမိုးသွားပြီးတော့မှဒါဟာတကယ်ပဲပေါ့နော်အမျိုးသမီးတွေအတွက်အရေးကြီးတယ်ပေါ့နော်အခွင့်အလမ်းတစ်ခုကိုဖွင့်ပေးလိုက်တယ်ဆိုတာမြင်တယ်အဲ့ဒါတကယ်အရေးကြီးတဲ့ချက်ဖြစ်ပါတယ်အဲခါကွေးရကျတော့ဒီကဏ္ဍအတီးတီးတွေအမျိုးသမီးများအနည်းဆုံး30ရာခိုင်နှုန်းပါဝင်ရေးကိုအားပေးရန်ဆိုတဲ့အချက်ဟိုကြဟိုသဘောတူကြတယ်ပေါ့နော်ဆိုတော့ဒီအချက်မှာတော့နည်းနည်းဝေဝါးရဲ့စွာကိုတွေ့ရတယ်ပေါ့နော်ဟိုဝမ်းသာကြအကောင်းပါလေကန္နာအတီးတီးဆိုတာဟိုဒါပေမဲ့လည်းဘယ်ကန္နာအတီးတီးကိုပြောချင်တာလဲဘယ်နေရာတွေကိုပြောချင်တာလဲပေါ့အဲ့ဒါတွေကအတီးတီးကြကြမရှိနေဘူးပေါ့နော်အဲနိုင်ငံရေးကန္နာမှာဆွေးနွေးရတဲ့ကြောင့်မလို့တကယ်တမ်းဖြစ်တဲ့လားကတော့နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်ချတဲ့နေရာတွေမှာ အမျိုးသမီးတွေကရှင့်မနေတဲ့အတွက်ကြောင့်မလို့ရှိလာအောင်ပေါ့နော်ကိုကဒီအထူးအခွင့်အရေးအနေနဲ့ဒါစီတော်မှာလည်းတိုက်တွန်းထားတယ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုအတွက်ကိုတိုက်တွန်းတဲ့အနေနဲ့ယာယီအထူးလှုပ်ဆောင်ချက်အနေနဲ့ကိုတာစစ်ကိုတုံးပေးပါဆိုတာတိုက်တွန်းထားတာဖြစ်တယ်နောက်ကားငယ်ဆက်ကကြတော့ဒီမှာကျတော့အာဒါလည်းအမျိုးသမီးတွေအတွက်အရင်ရည်ကြီးရဲ့အချက်ဖြစ်တယ်ပေါ့နော်အဲ့ဒါကတကယ်ပဲဟိုဝန်တာစရာကောင်းပါလေကားငယ်ချက်ကတော့စားမရေးရအခြေပြုအကျန်းဖက်မှုများအားကာကွယ်နိုင်တဲ့မူဝါဒများကိုချမှတ်အကောင့်ထည့်ဖို့ဆောင်ရွက်ရန်ဆိုတဲ့ဟာကတော်တော်လေးဟိုဟာဖြစ်ပါတယ်အရေးကြီးတယ်အဲ့တော့ဒီဘက်တိုင်းဒီမှာအားလုံးတည်တဲ့အတိုင်းပဲပေါ့အမျိုးသမီးတွေကတကယ်ကိုအကျန်းဖက်မှုတွေစိတ်ပိုင်းဆိုင်ရာလိမ်ပိုင်းဆိုင်ရာဟိုကိုယ်ခန္ဓာပိုင်းဆိုင်ရာအကျန်းဖက်မှုတွေဖြစ်နေခါကျတော့ဒါတွေကိုကာပါဖြစ်မလားပေါ့နော်အဲ့မူဝါဒတွေချမှတ်တဲ့ဥစ္စာနောက်တော့လေအခြေအနေမျိုးမျိုးရှိပါတယ်ဟိုအိမ်တွင်းမှာတော့မှအိမ်တွင်းအကျန်းဖက်မှုတွေဖြစ်နေတယ်အဲ့တော့ဒီကောင်ကပတ်ဝန်းကျင်မှာလည်းမလုံခြုံဘူးအဲ့ဒါတွေကဒီမူဝါဒကချမှတ်အကောက်ဆက်ဖို့ဆောင်ဆောင်ရဲ့တော့တော်တော်လေးကိုဟိုအားရစရာကောင်းတယ်လူသမီးတို့ဝမ်းသာစရာဖြစ်ပါတယ်အဲ့နောက်ဆုံးကတော့ဂါကြီးကတော့အဲ့ဒီတာမဆိုင်ရာဓာတ်လို့ညီမမှုကိုအထောက်အကူပြုစေဖို့အတွက်လူသမီးများရဲ့စွမ်းဆောင်ရည်ကိုမြင့်တင်ပေးရမယ်ပေါ့နော်အဲ့တော့ကောင်းပါတယ်ဒါလူမျိုးမရဲ့စွမ်းဆောင်ရည်ကိုမြင့်တင်တယ်တို့တော်လည်းပဲဒီချက်ကကြတော့လေဟိုဒီအမျိုးမျိုးခွင့်ရေးလှုပ်ရှားတဲ့လူတွေမြင်နေတာကဒါကအမျိုးသမီးတွေကစွမ်းဆောင်ရည်မရှိလို့ဒီလိုမျိုးနေရာမျိုးမရှိတာဆိုတော့အချက်ကိုသွားပြီးတော့မှထောက်ပံ့ပေးနေတဲ့ဟာဖြစ်နေတယ်တကယ်တမ်းဆိုရင်စွမ်းဆောင်ရည်ရှိတဲ့ရှိပြီးသားအမျိုးသမီးတွေအများကြီးရှိနေတယ်ဒါပေမဲ့သူတို့တွေကဒီနေရာကိုရောက်လာဖို့အတွက်အခွင့်အလမ်းတွေမပေးလို့စွမ်းဆောင်နိုင်ခွင့်မရှိလို့ရောက်တာဆိုတဲ့ဟာမျိုးသူအာယူလောက်ထားရရှိပါတယ်အဲတော့တကယ်တမ်းဒီမှာဆိုလို့ရှိရင်စွမ်းဆောင်နိုင်ခွင့်ရှိမရှိတဲ့လူတွေကိုစွမ်းဆောင်ရည်ပေးရမယ်မြင့်တင်ပေးရမယ်ရှိပြီးသားလူတွေကိုလည်းစွမ်းဆောင်နိုင်ခွင့်အစွမ်းပြခွင့်ကိုနေရာလေးတွေပေါ့နော်ဖန်တီးပေးရမယ်ဆိုရင်ပိုပြီးပြည့်စုံမယ်လို့ထင်ပါတယ်ကျွန်မ
ဟုတ်ကဲ့ပါဒီမှာနိုင်ငံရဲ့လူဦးရေအချို့ကြည့်လို့ရှိရင်လည်းအမျိုးသမီးလူဦးရေကများနေတဲ့ခါကြတော့ဒီအမျိုးကျန်းမာတန်းလူကြီးဆိုတဲ့ကန္တာကလည်းအမြဲတမ်းအရေးပါတဲ့ကန္တာတစ်ခုပါပဲဒေါက်တာဆလိုင်းညောင်ညောင်မိုးရှင်အဲဒီအခုကျမတို့ဒီပြီးခဲ့တဲ့ဒီရေလာခံကြီးမှာပေါ့နော်ဟိုတမ်းမအရေးကြီးပါတယ်နိုင်ငံရေးလို့ပြောလိုက်တာနဲ့ဒီတိုင်းနဲ့နိုင်ငံရေးနဲ့ဒုံဒုံရေးကတမ်းမအရေးကြီးပါတယ်အဲ့တော့ဒီနိုင်ငံရေးမှာလည်းဒီတစ်ခုလောက်ပဲပေါ့ဆွေးနွေးနိုင်ခဲ့တယ်ဒုံဒုံရေးဆိုတာကတမ်းမအရေးကြီးပါတယ်ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက်ဒုံဒုံရေးလက်ရှိမယ်ဒီတမတော်ဘက်ကလည်းရှိမယ်ဒီအများပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကာကွယ်ရတဲ့ဒုံဒုံရေးလည်းရှိပါတယ်အဲ့တော့ဒုံဒုံရေးမပါဘဲနဲ့လုခဲ့တဲ့ဒီဒီလာခံအစည်းအဝေးကြီးကဟိုရှေ့ဆက်ပြီးတော့ဘလို့များသွားမယ်သွားဖို့သွားနိုင်မလဲပေါ့နော်ဘလို့သုံးတက်လို့ရပါလိမ့်ရှင
်အဲမင်္ဂလာပါကျွန်တော်တို့အနေနဲ့လုံချွင်းကန္တာမရှိပဲခြံခဲ့တာမဟုတ်ပါဘူးလုံချွင်းကန္တာကိုဆွေးနွေးပါတယ်ဒါပေမဲ့ဆုံးဖြတ်ချက်ဖြစ်နေမချသေးဘူးပြီးတော့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်းဖြစ်နေဆုတ်ဆူနိုင်ခြင်းမရှိသေးဘူးအဲအဲ့ဒါပါပဲဆိုတော့ကျွန်တော်တို့အနေနဲ့ကြည့်မယ်ဆိုရင်ကန္တာငါးခုစလုံးကဆက်ဆက်မှုရှိတယ်အဲ့ဒီဆက်ဆံမှုကိုကျွန်တော်တို့အနေနဲ့အချိန်စမြင့်မြင့်မစဉ်းစားနိုင်ဘူးဆိုရင်တစ်ခုချင်းတစ်ခုချင်းကိုကွက်ပြီးတော့စဉ်းစားနေဆိုရင်တော့ဒါပုံစံကြီးကပြည်တယ်မှာမဟုတ်ဘူးပုံတန်ကြီးကပြည်တယ်မှာမဟုတ်ဘူးအခုအနေနဲ့ကျွန်တော်တို့အဓိကအခြေခံကဒီပြည်ထောင်စုကြီးကိုဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံပြီးတော့တည်ဆောက်ရမယ်ဆိုတာအခြေခံကြီးဖြစ်ပါတယ်အဲ့ဒါအနေနဲ့တစ်ဆက်တစ်ဆက်ဖြစ်ဖြစ်နေတာဒီမိုကရေစီစနစ်လို့ကျွန်တော်တို့ပြောလိုက်လို့ရှိရင်ဒီမိုကရေစီစနစ်ကလူထုကိုကြီးကန်တာဖြစ်တယ်။လူထုကိုကြီးကန်တာဖြစ်တဲ့အတွက်လူထုကရွေးချယ်တင်မြှောက်တော့အစိုးရသားတင်အထိတ်ဆုံးကဖြစ်ပါတယ်။အထွတ်အမြတ်ဖြစ်ပါတယ်။ဆိုတော့အဲ့ဒါနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့စဉ်းစားဖို့လိုတာတတ်မတော်ဆိုတာအယတ္တအစိုးရရဲ့အုံမှာရှိရမယ်ဆိုတဲ့ civilian supremacy အရေးကြီးဆုံးချက်ဖြစ်ပါတယ်။ဆိုတော့ဒီဟာကြီးကဆက်ဆံမှုရှိပါတယ်။အဲ့ဒီတွေ့ကြုံကျွန်တော်တို့အနေနဲ့ကလုံခြုံရေးကန္တာ security sector တစ်ခုထည့်ဖို့ပဲကျွန်တော်တို့စဉ်းစားလို့မရဘူးနိုင်ငံကြီးကန္တာနဲ့ဆက်ဆက်ပြီးတော့စဉ်းစားဖို့လိုတယ်အဲ့ဒီတွေ့ကြုံကျွန်တော်တို့အရင်တစ်ခါပြောထားတာတော့ကျွန်တော်တို့ဟိုနိုင်ငံကြီးကန္တာမှာအဓိကအခြေခံကြဆုံးဖြစ်တဲ့ federal အခြေခံမူနဲ့ democracy အခြေခံမူကိုကျွန်တော်ဆွေးနွေးမယ်ဆိုပြီးတော့ဖြစ်လာပါတယ်ဆိုတော့ federal အခြေခံမူကိုကျွန်တော်တို့ဆွေးနွေးမယ်ဆိုရင်တော့ပြည်ထောင်စုရဲ့ဖွဲ့စည်းမှုပုံစံအဲ့ဒီပြည်ထောင်စုတွေကပြည်ထောင်စုအဖွဲ့ဝင်ပြည်နယ်တွေရဲ့အခန့်ကဏ္ဍပြီးတော့အဲ့ဒီထက်ကတိုင်းရင်းသားလူမျိုးတွေရဲ့အတန်းတူညီမျှခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်စသည်အပြင်ဆက်ဆံမှုတွေရှိတယ်။ဒီဆက်ဆံမှုတွေနဲ့ကျွန်တော်ထိတ်တိုက်ရင်ဆိုင်မှုတွေထိတ်တိုက်ရင်ဆိုင်မှုမဟုတ်ဘူး။ဟိုတိစုမှု sorry စလုံးမှတော့ပါလေ။အဲ့ဒီတိစုမှုတွေပေါ်တဲ့ခါကျတော့ကျွန်တော်တို့ဖက်ဒရယ်ချီခံမှုမှာကျွန်တော်တို့သဘောတူထားပေမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်းဖြစ်တဲ့ဒီနေ့ဖြစ်လက်မထူးနိုင်တာရှိတယ်။
ဲ့ဒါရဲ့ဆက်ဆက်မှုကဘေးပေါ်မှာရက်ခတ်လာတယ်ဆိုတော့အခုလက်ရှိကျင်းပနေတဲ့ညီလာခံမှာကန္တပေါင်းစုံရဲ့ဆွေးနွေးမှုကိုကြည့်နေဆိုရင်စီးပွားရေးကန္တမှာအချက်တစ်ချက်ပဲသဘောတူနေတယ်။အမညာကန္တမှာတစ်ချက်ပဲသဘောတူနေတယ်။နိုင်ငံရေးကဏ္ဍမှာလည်းလက်ချက်တွေပေါ်တူနေတာ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုချီခံပြီးတော့ပြည်ထောင်စုကြီးကိုထူထောင်ရမှာဖြစ်တဲ့အတွက်ကျွန်တော်တို့တင်ပြတဲ့အစုပြုချက်အားလုံးကအဲ့ဒီစနစ်ရဲ့မောင်အတွင်းမှာပဲကျွန်တော်တို့တင်ပြတာဖြစ်ပါတယ်။ဥပမာဖြင့်ကျွန်တော်ပြောမယ်ဆိုရင်စီးပွားရေးကဏ္ဍမှာပြည်ထောင်စုအစိုးရကဆောင်ရွက်ရမယ့်စီးပွားရေးကဏ္ဍပြည်နယ်အစိုးရကဆောင်ရွက်ရမယ့်စီးပွားရေးကဏ္ဍစတဲ့အဖြစ်ရှိလာမယ်။ဒါဆိုရင်ပြည်နယ်အစိုးရကဆောင်ရွက်တဲ့အခါဘယ်လိုဆောင်ရွက်မလဲဆိုတာကျွန်တော်တို့တင်ပြတာပြည်내ပြည်စီပုံစီကဥပဒေကိုရည်ရွယ်ပြဋ္ဌာန်းထားတဲ့အတိုင်းဆောင်ရွက်ရမယ်ဆိုတော့ဖြစ်လာတယ်။သို့တော့ကျွန်တော်အစောဆုံးကပြောသလိုပေါ့ဖက်ဒရယ်ချီခံမှုမှာပြည်내ပြည်စီပုံစီကဥပဒေရှိချင်းကိုမူအဖင်သဘောတူထားပြီးသားဖြစ်တယ်မဲ့ပြည်ထောင်စုသဘောတူစာချုပ်မှာထုတ်ဆူလို့မရသေးတဲ့ခါကျတော့ဒီစကလုံးတွေကိုခုကျွန်တော်တို့သဘောတူမဲ့နေရာမှာတုံ့လို့မရတာလေအများကြီးရှိလာပါလေ။အဲဒီတွေ့ကြုံလို့ဆိုပြောချင်တာတော့ဆက်ဆက်ပြီးတော့ပြောချင်တာကတော့အဲ့ဒီအခြေခံမူလေးတူကိုကျွန်တော်သဘောတူနေဆိုရင်အခုနင်းနေလေးရတယ်ဆိုတာဆွေးနွေးထားတာဒီအများကြီးပဲ။ဒါပေမဲ့ဒီချင်းတိတ်ကိုကျွန်တော်ရလိုက်တာနဲ့ကျွန်တော်ဘုံကနေနဲ့ကျွန်တော်အများကြီးရမှာပါ။ဟု
တ်ကဲ့။အ
ဲ့ဒီတွေ့ဆောင်ကျွန်တော်ညှို့လင်းချက်အများကြီးရှိပါတယ်လို့
။ဟုတ်ကဲ့ပါ။
တော်ကီဆိုရင်တွေ့ဆောင်နေနေထားတာဖြစ်ပါတယ်။